နာဂမြူသားဆိုရှယ်လစ်ကောင်စီ NSCAK အဖွဲ့ရဲ့ငင်းညာရေးဖော်ဆောင်ရေးကော်မတီဥက္ကဋ္ဌဦးအန်ကန်ဒုဥက္ကဋ္ဌဦးကျော်ဝမ်းစိန်ဦးအမ်မိုင်ဦးစောထင်နဲ့ဦးအောင်ဆိုင်တို့၅ဦးကိုမတရားအသင်းအုပ်ဝေးဆက်ခွန်တင်နဲ့ပြီးခဲ့တဲ့မတ်လ26ရက်နေ့ကကန်ဒီမြို့မှာရဲစခန်းမှာတပ်မတော်ကအမှုဖွင့်ပြီးဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။နာဂအဖွဲ့တွေကိုအမှုဖွင့်ဖမ်းဆီးတာနဲ့ပတ်သက်ပြီးကန်ဒီမြို့နယ်ရဲတပ်ဖွဲ့မှူးဦးမြင့်လေးကို RFA ကမေးမြန်းရမှာတော့အမှုဖွင့်ထားကြောင်းနဲ့အသေးစိတ်ကိုကန်ဒီမြို့မှာရဲစခန်းကိုဆက်သွယ်မေးမြန်းဖို့ပြောပါတယ်။ကန်ဒီမြို့မှာရဲစခန်းကို RFA ကဆက်သွယ်မေးမြန်းရမှာတော့လက်ခံဖြေကြားခြင်းမရှိပါဘူး။ NSCAK အဖွဲ့ဟာအိန္ဒိယအစိုးရကိုပုံကန်းနေတဲ့အာတန်နဲ့ကတဲ့အဖွဲ့တွေနဲ့စည်ရေးပူးပေါင်းဆောင်ရွက်နေတာကြောင့်အခုလိုအရေးယူတာလို့အနောက်မြောက်တိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဘုံမူကြီးတန်းနိုင်က RFA ကိုပြောပါတယ်
တိုင်းဒေသကြီးစိုးရအဖွဲ့နဲ့ဗရမငင်းငယ်လှုပ်ထတဲ့စာချုပ်အချက်တွေပေါ်မှာဖောက်ပြက်တာပေါ့ဗျာအဓိကအဖြစ်တော့အိန္ဒိယကိုဆန့်ကျင်နေတဲ့အာတန်ကတဲ့လက်နက်ကိုင်တွေနဲ့ပေးရပူးပေါင်းဆောင်ရွက်မှုတွေရှိလို့ပါအဲ့ဒါလေးတွေကျွန်တော်တို့ညှိစောတဲ့အတွက်အရေးယူဆောင်ရွက်ခြင်းချက်ပါတယ
်တက်မတော်ကခန်းဒီမြို့မှာငင်းငယ်ရေးနဲ့ပတ်သက်တဲ့အစည်းအဝေးရှိတယ်ဆိုပြီး NSCAK အဖွဲ့ကခေါင်းဆောင်၁၀ဦးကိုဖိတ်ကြားပြီးမတ်လ9ရက်နေ့ကတည်းကခလာရ52မှာဖမ်းဆီးထိန်းသိမ်းခဲ့တာလို့အမည်မဖော်လိုတဲ့နာဂအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။ပြီးခဲ့တဲ့မတ်လ26ရက်နေ့မှာတော့တက်မတော်ကတရေလိုလုပ်ပြီးခန်းဒီမြို့မှာရစကန်မှာပုံမှန်ဆက်ခွန်တင့်နဲ့တရားဆွဆုလိုက်တာလို့ပြောပါတယ်။ဒီဆွဆက်ချက်နဲ့ပတ်သက်ပြီးဘုံမူကြီးတန်းနိုင်ကိုမေးမြန်းရမှာတော့သူတို့အနေနဲ့ခေါ်ယူတွေ့ဆုံတာတွေမရှိဘူးလို့ပြောပါတယ်။ဒီလိုဖမ်းဆီးလိုက်တာဟာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားယုံကြည်မှုပြပြစေပြီးငြိမ်းချမ်းရေးကိုထိခိုက်စေတယ်လို့အမည်မဖော်လိုတဲ့အန်ဒစီရဲ့အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။ငကူရန်တွေကတမတော်နဲ့ဒီတိုင်းတောင်းလက်ကန်အဖွဲ့ရှိတွေကြားထဲမှာတန်တရားတွေများနေတဲ့အတွက်ကြောင့်မလို့တန်တရားတွေထဲမှာယုံကြည်မှုတွေကိုတည်ဆောက်နေကြတဲ့အချိန်မှာအခုလိုမျိုးထပ်ပြီးတော့ဒီလိုမျိုးထိန်းသိမ်းလိုက်တော့ဖမ်းဆီးလိုက်တော့တော်တော်ကြီးကမှဒီရှေ့ဆက်ပြီးတော့ငင်းချိုင်းကိစ္စဆိုတာကဒါကျွန်တော်တို့ဘယ်လိုပြောရမှန်းတော့မပြောတတ်တော့ဘူးကွ။တော်တော်လေးကမှအเจ้าကြီးကတော်တော်ကြီးကြီးသွားပြီ။အဲ့တော့တော်တော်လေးခက်ခဲတော့မှာပါ
။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားကျေးရွာအနီးတစ်ဝိုက်ကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCAK စကန်အနီးမှာအာတန်နဲ့ကတဲ့တပ်ဖွဲ့တွေဟာနာဂမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ရောင်းဆောင်ကစစ်တင်နန်းတွေဖွင့်လှစ်ထားတဲ့မတင်ကားစရာအထောက်အထားတွေရှိတယ်လို့လဲတက်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့် NSCAK အဖွဲ့စကန်တွေကိုတက်မတော်ကဝင်ရောက်သိမ်းယူတာတွေပြုလုပ်ခဲ့ပါတယ်။အိန္ဒိယအစိုးရကိုပုံကန်းနေတဲ့အာတန်နဲ့ကတဲ့လက်နက်ကိုင်တွေဟာနာဂဒေသတစ်ခုထဲမှာမဟုတ်ဘဲအခြားနေရာတွေမှာပါရှိပြီးအခုလိုခေါင်းစဉ်တက်တာဟာ NSCAK အဖွဲ့ကိုထပ်ပေါက်မပေးဘဲအကြက်ကင်သလိုဖြစ်နေတယ်လို့ NSCAK တာဝန်ရှိသူတဦးကပြောပါတယ
်ဒီအာတန်ကတဲ့တွေကကျွန်တော်တို့ဒီအနာဂတ်ဒေတာတစ်ခုထဲတည်းမှာမဟုတ်ဘူးကျွန်တော်တို့သိရသလောက်ကတော့တမူးတို့ကလေးတို့စပြန်နေရာဒေတာတိတိတွေမှာလှုပ်ရှားသွားတာနေတယ်လို့ဒါကျွန်တော်တို့သိရတယ်ဆိုတော့ဒေတာခံရလဲပဲဒါတိထားကြတာပဲဆိုတော့ဒါလည်းပဲတမတော်နဲ့အစိုးရတွေလည်းဒါသိပြီးသားဖြစ်ပါတယ်ဒီနိုင်ငံရဲ့လုံခြုံရေးကိုနေညမပြတ်စောင့်ကြည့်နေတဲ့ပုဂ္ဂိုလ်တွေကသူကခေါင်းစဉ်တက်ပြီးတော့ဒီလိုမျိုးကြောင်ပိတ်ရိုက်တဲ့ပုံစံမျိုးဖြစ်တော့ခုနပြောလို့ယုံကြည်မှုတွေကတော့တတော်ကြီးကိုပျက်စီးသွားတယ်ပေါ့ဗျာ
NSCAK အဖွဲ့ဟာမြန်မာအိန္ဒိယနေဆက်စကိုင်းတိုင်းဒေတာကြီးအတွင်လှုပ်ရှားနေတဲ့အဖွဲ့ဖြစ်ပြီး NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့မဟုတ်ဘဲ2012ခုနှစ်မှာတိုင်းဒေသကြီးအဆင့်အပြည့်ရစရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ကျွန်တော်ကျော်လင်ဦးပါ